Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2022ခုနှစ်စက်တင်ဘာလ19ရက်ရက်နေ့တနင်္လာနေ့မနေ့ဘက်အတန်းလွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်းလွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်မသောရရှိများရှင်ကျမတင်ဂီထိုက်ပါဒီမနက်ခင်သတင်းတွေကိုကိုစုံမှုကြောင့်နဲ့အတူတင်ပြမှာဖြစ်ပါတယ်ဗြိတိန်ပြည်မှဒုတိယမြောက်အဲလစ်ဘက်ဟာတိတ်ခါရှိပြီးဂုံတရီနဲ့ပြည်စုံသူတာဝန်ကိုဦးစားပေးထားရသူဖြစ်အမေရိကန်သမ္မတဂျိုးဘိုက်တန်ကပြောပါတယ်ရုရှားထံကပြန်သိမ်းခဲ့တဲ့ယူကရိန်းဒေသတချို့မှာတော့တည်ဆုံသူတွေရဲ့ရုပ်အလောင်းကိုယူကရိန်းတို့ပြန်လည်ရှာဖွေနေပါတယ်အာဖဂန်မင်းကလေးတွေကြောင်းတက်ခွင့်ပြုဖို့တာလီဘန်ကိုကုလသမဂ္ဂကတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေပြီးမှတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
This is due to several factors including the persistent high cost
ကဘာပေါ်မှာကုန်ပစ္စည်းထုတ်လုပ်မှုတွေပြန်တက်လာပြီးလက်ကားဈေးနှုန်းတွေ၅လဇက်တိုက်ကျခဲ့ပေမဲ့လက်လီဝယ်ယူစားသုံးသူတွေအတွက်တော့ကုန်ဈေးနှုန်းတွေမကျပါဘူးကုလသမဂ္ဂ FAO အဖွဲ့ကြီးကပြောဆိုထားတာတွေကိုမကြမီပဲအပြည့်စုံသားတော်တာဆင်ရပါမယ်။ဒါအပြင်ရေဘေးတင်ခဲ့တဲ့ပါကစ္စတန်မှာစားနပ်ရိက်ကခက်ခဲတဲ့ကြောင့်လူတွေတင်မကလိမ့်ဆန်တွေလည်းအစားအစာတွေပြတ်လပ်ပြီးတည်ဆုံနေရပါတယ်။အဲ့ဒီနောက်မှာတော့သတင်းတွေကမြန်မာကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမြန်မာပြည်ကပေးတဲ့ပေးစာကဏ္ဍသတင်းတွေကတူတာနဲ့ကမ္ဘာဒေါ်လာထူးခြားတဲ့သတင်းများအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပါမယ်။
ဗြိတိန်ပြည်မှဒုတိယမြောက်အဲလစ်ဘက်ဟာတိတ်ခါရှိပြီးဂုံတရီနဲ့ပြည်စုံသူတာဝန်ကိုဦးစားပေးထားရသူဖြစ်အမေရိကန်သမ္မတဂျိုးဘိုက်တန်ကပြောဆိုလိုက်ပါတယ်။လန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာတနင်္လာနေ့ကျင်းပမယ့်ကွယ်လွန်သူပြည်မကြီးအဲလစ်ဘက်ရဲ့ဇာပနာကိုတက်ရောက်ဖို့ရောက်နေတဲ့အမေရိကန်သမ္မတနဲ့သမ္မတဂရော့ဂျေးဘိုက်တန်တို့ဟာတနင်္ဂနွေနေ့ကဝမ်းနည်းမှတ်တမ်းမှာလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။
So to all the people of England, all the people of the United Kingdom, our hearts go out to you.
England ကပြည်သူတွေ, UK ကပြည်သူအားလုံးနဲ့အတူထပ်တူခံစားရပါတယ်။နှစ်ပေါင်း80ကျော်ပြည်မာကြီးကိုရရှိခဲ့တာဟာကံကောင်းလှပါတယ်။ကျွန်တော်တို့အားလုံးအတွက်လည်းကံကောင်းခဲ့ပါတယ်။သူ့ကြောင့်ကဘာကြီးပို့ပြီးတာယာခဲ့ပါတယ်လို့လန်ဒန်ကဘိုက်ကင်ဟမ်နန်တော်အနေတော်ဝင်မိသားစုပိုင်းလန်ကာစတာဟောက်စ်မှာသမ္မတဘိုက်တန်ကဝမ်းနည်းမှတ်တမ်းကို3မိနစ်အချိန်ယူရေးခဲ့ပြီးနောက်ပြောဆိုခဲ့တာပါ။ပြည်မာကြီးကြောင့်ကွယ်လွန်သူသူမိခင်ကိုအမတ်ရမိတယ်လို့လည်းသမ္မတဘိုက်တန်ကပြောပါတယ်။ပြည်မာကြီးနဲ့ဆုံခဲ့စဉ်ကသူ့ကိုအစားအသောက်တွေတစ်မျိုးပြီးတစ်မျိုးချကျွေးခဲ့တာကိုစားခဲ့ကြောင်းလဲသမ္မတကပြန်ပြောင်းပြောပါတယ်။စက်တင်ဘာလ10ရက်နေ့ကအသက်96နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ပြည်မာကြီးအဲလစ်ဘက်ရဲ့ဇာပနာအတွေ့ကမ္ဘာခေါင်းဆောင်တွေဗြိတိန်နိုင်ငံရောက်ရှိလာကြရမှာအမေရိကန်သမ္မတကတော့စနေနေ့နှောင်းပိုင်းမှာပဲရောက်ရှိခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့ Westminster ခန်းမမှာထားရှိတဲ့ပြည်မာကြီးရဲ့ရုပ်အလောင်းကိုလည်းသမ္မတဘိုင်ဒန်နဲ့သမ္မတဂရော့တို့တွားရောက်ဂါရဝပြုခဲ့ကြပါတယ်ရှင်။
ယူကရိန်းတပ်တွေရုရှားလက်ကပြန်လည်သိမ်းပိုက်ခဲ့တဲ့အရှေ့မြောက်ဒေသကအီဇီယွန်နဲ့တခြားမြို့တွေမှာစစ်ပွဲအတွင်းတည်ဆုံခဲ့သူတွေရဲ့အလောင်းတွေကိုတနင်္ဂနွေနေ့တုန်းကယူကရိန်းတာဝန်ရှိသူတွေကလိုက်လံရှာဖွေခဲ့ပါတယ်။တွေ့ရှိတဲ့ရုပ်ကျွင်းအားလုံးကိုခါခီဖ်ကိုပို့ဆောင်မှာဖြစ်တယ်လို့အီဇီယွန်မြို့အုပ်ချုပ်ရေးမှူးဗာလေရီမာချင်ကာကပြောပါတယ်။နောက်နှစ်ပတ်အထိဆက်လက်ရှာဖွေတူဖော်သွားမှာဖြစ်ပါတယ်။လုံနံထားတဲ့နေရာအတော်များများလည်းရှိပါတယ်လို့မာချင်ကာကပြောဆိုခဲ့ပါတယ်။အီဇီယွန်ဟာရုရှားလက်ကနေပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့မြို့ပေါင်း20တဲကတမျိုးဖြစ်ပါတယ်။အီဇီယွန်မြို့မှာမြုံနံထားတဲ့စစ်သားတွေမှာညှဉ်းပန်းနှိပ်စက်ခံထားရတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တယ်လို့သမ္မတဗလိုဒီမာဇာလင်စကီကစနေနေ့တုန်းကပြောဆိုခဲ့ပါတယ်။တနေရာထဲမှာတင်18လောင်းစုပြုံမြုပ်ထားတာကိုတွေ့ရှိရပြီးအဲ့ဒီထဲကတချို့ဟာနှင်းပန်းနှိပ်စက်ခံထားရတဲ့လက္ခဏာတွေရှိတယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရတတပတ်ခေတုံးကအီဂျီယွန်အနီးကဝူဒ်လန်းမှာအလောင်း440တွေ့ရှိခဲ့ပြီးအများစုဟာအရသားတွေဖြစ်တယ်လို့ယူကရိန်းကပြောဆိုပါတယ်။ဒါရီဟာရုရှားတပ်ကစစ်ရာဇဝတ်မှုကျူးလွန်နေဆိုတဲ့အထောက်အထားတွေဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ရုရှားကတော့အရသားတွေကိုပိတ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညွှန်ဆိုထားပါတယ်။
ဟန်ဂေရီနိုင်ငံမှာအကြမ်းလိုက်စားမှုနဲ့ဒီမိုကရေစီရုပ်ယော်လာမှုတွေအပေါ်စိုးရိမ်ချက်တွေကြောင့် ရန်ပုံငွေယူရို 9.5 ဘီလီယံဖြတ်တောက်ဖို့ဥရောပသမဂ္ဂရဲ့အုပ်ချုပ်ရေးအဖွဲ့ကတောင်းဆိုထားပါတယ်။တနင်္ဂနွေနေ့ကချမှတ်တဲ့အဆိုပြုချက်ဟာဆိုရင်အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂအတွင်းတရားဥပဒေစိုးမိုးရေးကိုကာကွယ်ဖို့ရည်ရွယ်တဲ့မူဝါဒအသစ်တွေအရ EU ရဲ့ပထမဆုံးသောအဆိုပြုချက်ဖြစ်ပါတယ်။နိုဝင်ဘာလ19ရက်နေ့မတိုင်ခင်မှာဟန်ဂေရီဘက်ကဒီကိစ္စတွေကိုဖြေရှင်းဆောင်ရွက်ရမှာဖြစ်ကြောင်း EU ရဲ့အသုံးစရိတ်ဆိုင်ရာမဟာမင်းကြီးဂျိုဟန်နက်စ်ဟန်ကပြောပါတယ်။ EU ရဲ့ရန်ပုံငွေကိုစီမံခန့်ခွဲတုံ့ဆွတ်မှုဆိုင်ရာလိုက်နာရမယ့်အချက်တွေကိုချိုးဖောက်မှုဖြစ်ပြီး EU ရဲ့အသုံးစရိတ်ကိုထိထိရောက်ရောက်ကာကွယ်စောင့်ရှောက်နိုင်ရလားဆိုတာကလည်းတိတိကျကျမပြောနိုင်ဘူးလို့မဟာမင်းကြီးဟန်ကပြောပါတယ်။ဟန်ဂေရီကိုချက်ထားပေတဲ့ရန်ပုံငွေဟာဆိုရင် EU အဖွဲ့ကြီးရဲ့အကြီးဆုံးအသုံးစရိတ်ရန်ပုံငွေတစ်ခုဖြစ်တဲ့စုပေါင်းရန်ပုံငွေကနေပေးအပ်တာဖြစ်ကြောင်းလည်းသူကပြောပါတယ်။ဒီရန်ပုံငွေကြောင့်နိုင်ငံတွေအနေနဲ့သူတို့ရဲ့စီးပွားရေးနဲ့အခြေခံအဆောက်အအုံကို EU ရဲ့စံနှုန်းတွေနဲ့အညီဖြစ်စေရေးအထောက်အကူဖြစ်စေပါတယ်။ဟန်ဂေရီအတွက်ရန်ပုံငွေရပ်ဆိုင်းရေးဆုံးဖြတ်ချက်တွေကိုတော့အဖွဲ့ဝင်28နိုင်ငံကအတည်ပြုချက်ရမှာဖြစ်ပါတယ်။EU ရဲ့စီးမင်းတွေအရတော့သတ်မှတ်ချက်နဲ့ကိုက်ညီတဲ့အများစုဖြစ်ဖို့လိုပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့လူဦးရေအနည်းဆုံး65ရာခိုင်နှုန်းကိုကိုးစားပြုတဲ့အဖွဲ့ဝင်နိုင်ငံ55ရာခိုင်နှုန်းကိုအများစုအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာဆယ်ကျော်သက်မိန်းကလေးတွေကိုကျောင်းပြတက်ခွင့်ပေးဖို့တာလီဘန်တွေကိုကုလသမဂ္ဂကတနင်္ဂနွေနေ့တုန်းကထပ်မံတိုက်တွန်းလိုက်ပါတယ်။မိန်းကလေးတွေကိုကျောင်းတက်ခွင့်ပိတ်ပင်တာနှစ်ပတ်လည်ရှိပြီဖြစ်တဲ့အချိန်မှာကုလသမဂ္ဂကအခုလိုထပ်မံတောင်းဆိုလိုက်တာပါရှက်စရာဝမ်းနည်းစရာကိစ္စဖြစ်ပြီးလုံးဝမလုပ်သင့်တဲ့ကိစ္စလို့ဖြစ်တယ်လို့ပြောဆိုပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလ18ရက်နေ့ကကျောင်းတွေပြန်ဖွင့်ခဲ့ပြီးယောက်ျားလေးတွေကိုကျောင်းတက်ခွင့်ပေးခဲ့ပေမဲ့မိန်းကလေးတွေကို9တန်းကနေ12တန်းအထိတက်ခွင့်မပေးပါဘူးဒါဟာအသက်12နှစ်ကနေ18နှစ်အထိအရွယ်မိန်းကလေးတွေကိုထိခိုက်နေတာဈေးပါတယ်အခုလိုမိန်းကလေးတွေကိုကျောင်းတက်ခွင့်မပေးတာဟာကဘာပေါ်မှာဘယ်နေရာမှမမရှိသလိုလက်ခံနိုင်လောက်တဲ့အကျိုးအကြောင်းစီလျော်မှုလည်းမရှိဘူးလို့အာဖဂန်မှာရှိတဲ့ကုလသမဂ္ဂကူညီထောက်ပံ့ရေးအဖွဲ့ရဲ့တာဝန်ရှိသူမာကူဖော်ဇဲလ်ကကြေညာချက်ထဲမှာပြောဆိုပါရတယ်။ဒီလောရကြောင့်မိန်းကလေးမျိုးဆက်တစ်ခုထိခိုက်မှာဖြစ်ပြီးအာဖဂန်ရဲ့အနာဂတ်ကိုလည်းထိခိုက်စေမှာဖြစ်တယ်လို့ပြောဆိုပါရတယ်။မိန်းကလေးတွေကြောင်းတက်ခွင့်နဲ့ပတ်သက်ပြီးရှာရီယာဥပဒေဒါမှမဟုတ်အစ္စလာမစ်ဥပဒေနဲ့အညီဖြေရှင်းသွားမယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုခဲ့ပါရတယ်။တာလီဘန်တွေကအခြားမျိုးသမီးတွေကိုလည်းအများပြည်သူဆိုင်ရာနေရာတွေမှာကောင်းမီးချုံဝတ်ဖို့အမိန့်ထုတ်ထားပြီးအချို့အလုပ်တွေမှာလုပ်ကင်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုလှုပ်ဆောင်မှုဟာအစ္စလာမစ်ဥပဒေတွေအာဖဂန်ယဉ်ကျေးမှုတွေနဲ့ကန့်ညီတယ်လို့တာလီဘန်တွေကတော့ပြောဆိုပါတယ်ခင်ဗျာ
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 4.13 5.51 kHz 5.89 နဲ့လိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။အမေနီးယားအပေါ်အစားပိုင်းချမ်းရဲ့လက်တလောတိုက်ခိုက်မှုဟာဆိုရင်ဥပဒေနဲ့ဆန့်ကျင်ပြီးအန်ဒီကြီးလာတယ်လို့အမေနီးယားကိုရောက်နေတဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကတနင်္ဂနွေနေ့မှာပြောဆိုရှုတ်ချပါတယ်။နေဆက်မှာဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူပေါင်း100ကျော်သေဆုံးခဲ့ရပါတယ်။အမေနီးယားရဲ့အချုပ်အခြာအနာပိုင်မှုကိုအမေရိကန်ကထောက်ခံကြောင်းနဲ့ကိုကာကွယ်ရေးအတွက်လိုအပ်တာတွေကိုလည်းသိရှိလိုကြောင်းအောက်လွှတ်တော်ဥက္ကဋ္ဌဘီလိုစီကအမေနီးယားမြို့တော်ယူရာဘန်မှာပြောဆိုခဲ့ပါတယ်။
We continue to watch the situation closely and we continue to support a negotiated, comprehensive and sustainable study.
အခြေအနေကိုအနိကဆောင်ချီနေသောနာဂါနိုခရပပရိပခတ်နဲ့ဆက်ဆက်ကိစ္စအလုံးအတွေ့အလုံးစုံပါဝင်ပြီးရေရှည်တည်တန်းတဲ့ညှိနှိုင်းဖြည့်ရှင်းချက်တရက်ကိုဆက်လက်ထောက်ခံအပ်ပေးကြောင်းအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်။အဇာဘိုင်ဂျန်ဘက်ကတက်ခတ်မှုတွေကိုစခဲ့တယ်ဆိုတဲ့အချက်ကိုလက်ခံရလိမ့်မယ်လို့လည်းပြောပါတယ်။အဇာဘိုင်ဂျန်ကအာမေးနီးယားကိုတက်ခတ်မှုအားဆိုရင်ဒီမိုကရေစီနဲ့အာဏာရှင်စနစ်ချာကဘာတလွားအပြိုင်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုခဲ့ပါတယ်ရှင်။
တာဂျီကစ္စတန်နဲ့နေဇာမာတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ကာဂျီစတန်ဘက်ကတည်ဆုံးသူအရေအထွက်ဟာ36ရောက်အထိတိုးလာပြီးဒဏ်ရာရသူ129ရှိတယ်လို့ကာဂျီစတန်တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။ဆိုဗီယက်ယူနီယံအဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ဒီနှစ်နိုင်ငံဟာနေဇာအငြင်းပွားမှုကြောင့်ဒီလ14ရက်နေ့ကနေ16ရက်နေ့အတွင်းအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတင်ကားတွေမော်တာတွေရော့ကက်တွေတိုက်ခိုက်ရေးမောင်းသူမဲ့ဒရုန်းတွေနဲ့ အသုံးပြုတိုက်ခိုက်ခဲ့တယ်လို့အပြန်အလှန်ဆွဆဲကြပါတယ်ဆိုဗီယက်ယူနီယံလက်ထက်ကဒေသခံလူမျိုးစုတွေအကြားနယ်မြေတတ်မှတ်မှုတွေပြုလုပ်စဉ်ကတည်းကစတင်ပြီးအငြင်းပွားမှုတွေဖြစ်ခဲ့တာပါတိုက်ပွဲကြောင့်အနည်းဆုံးနှစ်ဖက်တည်ဆုံးသူ54ဦးရှိပြီးတာဂျီကစ္စတန်ဘက်ကတရားဝင်ထုတ်ပြန်တာမရှိပေမဲ့လုံခြုံရေးတာဝန်ရှိတဲ့အတိုင်းအဝိုင်းကတော့တည်ဆုံးသူ30လောက်ရှိတယ်လို့ပြောဆိုပါတယ်ကာဂျီစတန်ကတော့စစ်ပွဲကြောင့်ဒေသခံ 3,000 ကျော်ကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ပြောဆိုပါတယ်နှစ်ဖက်အကြားအပြစ်ခတ်ရဆဲဖို့စက်တင်ဘာလ16ရက်နေ့မှာသဘောတူခဲ့ကြပြီးလက်နက်ကြီးပစ်ခတ်မှုတွေရှိကြောင်းစွပ်စွဲတာတွေရှိပေမဲ့အပြစ်ခတ်ရဆဲရေးကတော့ခိုင်မာနေဆဲဖြစ်ပါတယ်ခင်ဗျာ
ပေါ်တိုရီကိုကုန်းတွင်ပိုင်းကိုတနင်္ဂနွေနေ့မှာဟာရီကိန်းမုန်တိုင်းဖီယိုနာဝင်ရောက်တိုက်ခတ်နေပြီးကျွန်းတစ်ခုလုံးလျှက်ဆင်ပြီးပြတ်တောက်နေပါတယ်မုန်တိုင်းဟာဒိုမီနီကန်ရီပပ်ဘလစ်ဘက်ကိုဥတီမထွက်ခွာခင်မှာအသက်အန္တရာယ်ရှိနိုင်တဲ့ရေကြီးမြေပြိုမှုတွေဖြစ်နိုင်ကြောင်းလည်းအစိုးရကသတိပေးထားပါတယ်ပေါ်တိုရီကိုရဲ့အနောက်တောင်ကန်ယိုဒန်ပွန်တာတိုကိုအနည်းကိုမုန်တိုင်းဝင်ရောက်ပြီးနောက်တနာယီကို85မိုင်နှုန်းနဲ့တိုက်ခတ်နေပြီးပြင်းအားအဆင့်တဲ့ဟာရီကိန်းမုန်တိုင်းဖြစ်ကြောင်းအမေရိကန်အမျိုးသားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တာကပြောဆိုထားပါတယ်လူပေါင်း3,300ရှိတဲ့ကျွန်းတစ်ခုလုံးမှာလျှက်ဆင်ပြီးပြတ်တောက်နေကြောင်းကျွန်းရဲ့လျှက်ဆင်တာအားလိုင်းစီမံခန့်ခွဲသူလူမာအင်နာဂျီနဲ့ပေါ်တိုရီကိုလျှက်ဆင်အာဏာပိုင်အဖွဲ့ကကြီးညာချက်မှာပြောဆိုထားပါတယ်လျှက်ဆင်ပြီးအပြည့်အဝပြန်ရဖို့ရဲ့တော်ချနိုင်တယ်လို့လည်းလူမာကပြောပါတယ်ပေါ်တိုရီကိုရဲ့စစ်ကမ်းတွေကိုပိတ်ထားပြီးဖြစ်ပြီးအဓိကလေစစ်ရဲ့လေရင်ခီးစင်အလုံးကိုလည်းဖျက်သိမ်းထားပါတယ်ရှင
်တရုတ်ပြည်အနောက်တောင်ဘက်ဒေသကဂွေချိုးခရိုင်အတွင်းအဝေးပြေးလက်မှခီးတဲ့တင်ဘတ်ကားတိမ်းပေါက်ခဲ့တဲ့အတွက်အနည်းဆုံးလူ28ဦးသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကတနင်္ဂနွေနေ့တုန်းကထုတ်ပေါ်ပြောဆိုပါတယ်ခီးတဲ့48ဦးတင်ဆောင်လာတဲ့ဘတ်ကားဟာတောတောင်ထူထပ်တဲ့ချင်းနန်းအနီးမှာတိမ်းပေါက်ခဲ့တာဖြစ်ပြီးအသက်ရှင်ကျန်ရသူလူ20ကိုတော့အရေးပေါ်ကုသမှုတွေပြုလုပ်ပေးနေတယ်လို့စန္ဒုခရိုင်ရဲတပ်ဖွဲ့ကလူမှုကွန်ရက်ပေါ်မှာဖော်ပြခဲ့ပါတယ်။ဒီမော်တော်ယာဉ်တိမ်းပေါက်မှုဟာတရုတ်ပြည်မှာဒီနှစ်အတွင်းအဆိုးဆုံးဖြစ်ပါတယ်။တရုတ်ဝေးပြေးလမ်းစောင့်ကြည့်အဖွဲ့ကမော်တော်ယာဉ်မတော်တဆမှုဟာစနေနေ့မနေ့2နာရီမိနစ်40မှာဖြစ်ပွားခဲ့တာလို့လူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပေမဲ့နောက်ပိုင်းမှာပြန်လည်ဖျက်သိမ်းခဲ့ပါတယ်။ဂွေချိုးခရိုင်တွင် COVID-19 ကူးစက်မှုတွေဖြစ်နေတဲ့အတွက်အဝေးပြေးလမ်းဆက်သွယ်ရေးစခန်းတရာကိုပိတ်ထားပြီးမနေ့2နာရီကနေညနေ5နာရီအတွင်းခရီးသွားလာခွင့်တွေကိုပိတ်ပင်ထားပါတယ်။ဂွေချိုးခရိုင်မှာလွန်ခဲ့တဲ့2ရက်အတွင်းမှာတင်ကိုဗစ်ကူးစက်သူ900ကျော်ရှိခဲ့ပြီးလူဦးရေ6တန်းလောက်ရှိတဲ့ခရိုင်မြို့တော်ကွေရမ်းမှာတော့ဒီလအစောပိုင်းသွားလာခွင့်တွေပိတ်ပင်ကန့်သတ်ထားခဲ့ပါတယ်သတင်းတွေကိုမတ်တင်ဂီထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါးတွေကိုထုတ်လင်းပါမယ်ကျွန်တော်တို့ပါကစ္စတန်မှာပြီးခဲ့တဲ့ဇွန်လအတွင်းမိုးသေးထန်ပြီးရေကြီးရေလျံခဲ့တာမှာနိုင်ငံတောင်ပိုင်းကရှင်တဒေတာခအထင်အဆုံဖြစ်ပါတယ်ရေလျလွန်မိုးသွားတဲ့အတွက်တရိတ်ဆန်စကြက်တွေလည်းပျက်စီးခဲ့ရသလိုလောင်ထားတဲ့အစာတွေလည်းရေထဲမျောပါကုန်ပါတယ်တည်ဆုံးတဲ့တရိတ်ဆန်တွေတည်ဆုံးနေတဲ့တရိတ်ဆန်တွေကိုလည်းနေရာအနှံ့မှာတွေ့နေရပါတယ်လူတွေအတွက်တောင်စားစရာမလုံတော့တာကြောင့်တရိတ်ဆန်တွေကိုမကျွေးနိုင်တော့ဘဲတောင်သူတွေလည်းကျွမ်းသာတရိတ်ဆန်တွေကိုရရစင်းနဲ့ရောင်းချကြပါတယ်ဒါပေမဲ့လည်းဝယ်သူထက်ရောင်းသူကအဆမတန်ပိုများနေပါတယ် AP သတင်းကိုအခြေခံပြီးတော့နားလောင်ကဆက်ပြောပြပါမယ
်စိတ်တွေကျွဲရင်နဲ့သူ့အတော်များများပိုင်ဆိုင်ထားတဲ့အာရှိခ်အလီဟာပြီးခဲ့တဲ့လတွေအထိစားနိုင်တောင်းနိုင်တဲ့လူလက်တန်းစားလှည်သမားတယောက်အဖြစ်ရပ်တည်ခဲ့သူဖြစ်ပါတယ်ဒါပေမဲ့လည်းသူ့ရဲ့ဇာတိမျိုးရှေကပေါ်မှာအကြီးအကျယ်ရေကြီးရေရှမ်းမှုနဲ့ကြုံတွေ့ခဲ့ရပြီးတဲ့နောက်ပိုင်းသူနဲ့သူ့မိသားစုအတွက်တောင်စားစရာမရှိတော့ဘဲသူ့ချမ်းမွေးတရိတ်ဆန်တွေလည်းထားစရာနေရာတောင်မရှိတော့ပါဘူးသူကအခုလိုပြောပါတယ
်အဲဂျာနမတ်ရဲ့ဂါစပါစနေရဲ့ကြကြရတယ်ပါနီစိနေရဲ့ဂါစနေရဲ့ကာလာကာဟိုကြီး
တရိတ်ဆန်တွေကိုကျွေးဖို့မျက်တည်လည်းမရှိတော့ပါဘူးကျွေးရတဲ့အတွက်အစာကလည်းသိကိုရေးကြည့်ပါတယ်ကျွန်တော်တရိတ်ဆန်တွေကိုအရှုံးခံပြီးရောင်းရတာပါရင်မကြီးခင်တုန်းကဒီကျွဲကိုရူပင်းငွေ8000နဲ့ဝယ်ထားတာပါအခုတော့ဝယ်တဲ့သူတွေကဒီကောင်ကိုရူပီ5000တောင်မပေးကြတော့ပါဘူးကျွန်တော်အိမ်ထဲမှာအခုထိရေတွေဝင်နေတုန်းမှာပြိဿန်တွေကိုထားဖို့နေရာလည်းမရှိပါဘူးကုမဲ့သူလည်းမရှိတဲ့အတွက်မတက်သာလွန်းလို့ရောင်းရတာပ
ါသူ့လိုပဲအခြားလူအတော်များများလည်းသူတို့ဂုဏ်ယူခဲ့ရတဲ့ပြိဿန်တွေကိုရောင်းဖို့ကြိုးစားနေကြတာပါမူကြီးပြီးတော့ရေကြီးရေရှမ်းခရကစကြက်မြေတွေလည်းပျက်စီးခဲ့ရတဲ့အပြင်တရိတ်ဆန်အစအတွက်တူလောင်ထားတဲ့တီးနံတွေလည်းရေနဲ့အတူမျောပါသွားခဲ့ရတာပါ ပါကစ္စတန်နိုင်ငံသုံးပုံတစ်ပုံလောက်ရေကြီးရေရှာမှုနဲ့ကြုံတွေ့ခဲ့တာဖြစ်ပြီးကလေးတွေအတွက်စားစရာရဖို့မိဘတွေရုန်းကန်နေရတာကြောင့်တရိษံတွေထုတ်ရောင်းနေရတဲ့အတွက်ဝယ်သူထက်အယောင်းသူကအတော်ကိုပိုများနေတာပါလေသမားအဘိုလာအာမက်ကလည်းသူ့ရဲ့ကျွဲနွားတွေကိုလာပြီးတော့ရောင်းနေတာပ
ါမောင်ကေဝေဇာရ်ကရေချေလျာရိုဒန်ဒေမာလဝန်မရီယန်ဆန်ဂျာမာလ
ကျွန်တော်တို့ပိုင်ဆိုင်မှုတွေလည်းရည်ကြီးလို့ပျက်စီးကုန်ပါပြီကျွန်တော်တို့ရဲ့တရိษံတွေလည်းတည်နေပါပြီဘသူမှလည်းမဝယ်ခြင်းကြပါဘူးကျွန်တော်တို့မှအကူအညီမဲ့နေပါတယ်ဒီတရိษံတွေဝယ်ပေးဖို့အစိုးရကိုမြစ်တာရက်ခံထားပါတယ်ကျွန်တော်တို့အတွက်တောင်းစားစရာဘာမှမရှိတဲ့အတွက်ဒီတရိษံတွေကိုဘာနဲ့သွားကြွေးရမလဲဗျ
လမ်းဘေးဝဲရနဲ့တောင်ယာစိုက်ခင်းတွေထဲမှာသရိုက်ဆန်အသေးကောင်တွေကိုလည်းနေရာတကာတွေ့နေရပါတယ်။ပါကစ္စတန်နိုင်ငံကသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအာဏာပိုင်တွေရဲ့အဆိုအရမိုးစတင်ရွာသွန်းခဲ့တဲ့ဇွန်လ14ရက်နေ့နောက်ပိုင်းနိုင်ငံတော်ဝန်တည်ဆုံခဲ့ရတဲ့သရိုက်ဆန်ကောင်ကြီးက9,300ကျော်ရှိပါတယ်။အဲ့ဒီအထဲမှာစစ်သေးတာတစ်ခုထဲမှာတင်တည်ဆုံခဲ့ရတဲ့သရိုက်ဆန်အကောင်ကြီးကစုစုပေါင်း 28,000 ကျော်ရှိနေပါတယ်။ပါကစ္စတန်အစိုးရကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းတွေအရရည်ကြီးရရှာမှုကြောင့်ကလေးငယ်930အပါဝင်လူ1500ဝန်းကျင်တေဆုံခဲ့ရပါတယ်။ဂျာဟာ2019နောက်ပိုင်းအဆိုအဝါဆုံးရည်ကြီးရရှာမှုဖြစ်ပြီးလူ33တန်းလောက်ရေးပေးတင်ခဲ့ရတယ်လို့အင်ချေတတန်းကျော်ပျက်စီးဆုံးရှုံးခဲ့ရပါတယ်။2019ကအလားတူရေးပေးတင်ခဲ့တော့ငါတို့လူ2000ဝန်းကျင်တေဆုံခဲ့ရဖို့ပါတယ်။
ဒါကတော့နန်းလောင်ပြောပြသွားတာပါဆက်လက်ပြီးတော့ကမ္ဘာကုန်စည်နှုန်းနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ခုကိုတင်ပြပါဦးမယ်။ကုန်စည်နှုန်းတွေပြန်ကျလာပေမဲ့လည်းစားသုံးသူတွေအနေနဲ့အကျိုးသက်ရောက်မှုရှိတယ်လို့မခံစားကြရသေးဘူးလို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးဖြစ်တဲ့ FAO ကပြောဆိုပါတယ်။ကမ္ဘာကုန်စည်နှုန်းတွေက5လဇက်တိုက်ကျဆင်းခဲ့တယ်လို့ FAO ကဆိုပါတယ်။ VOA သတင်းတော်လီဇာရှလိုင်းဂျနီဗာကနေသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။စားသောက်ကုန်စည်နှုန်းကျဆင်းမှုဟာရေပူရအပြင်ကဘာတလွားမှာအစားအစာပုံမိုဝယ်ယူလာနိုင်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့အခုအခါစားတောက်ကုန်လက်ကားဈေးနှုန်းတွေကျပေမဲ့လက်လီဝယ်ယူစားသုံးတဲ့သူတွေအတွက်တိုးတက်မှုမရသေးဘူးလို့ FAO ကပြောဆိုပါတယ်။ကုန်စည်နှုန်းတွေ5လဇက်တိုက်ကျဆင်းခဲ့ပြီးအစားအသောက်ရရှိနိုင်မှုအခြေအနေကတော့တိုးတက်လာပါတယ်။ဒါပေမဲ့စားတောက်ကုန်တွေကိုဝယ်ယူစားသုံးနိုင်တဲ့အခြေအနေကတော့တိုးတက်မလာသေးဘူးလို့ FAO အဖွဲ့ကြီးရဲ့ဈေးကွက်နဲ့ကုန်သွယ်ရေးဌာနညွှန်ကြားမှုဘူဘက်ကာဘန်ဘယ်ဟာစင်ကပြောဆိုပါတယ
် This is due to several factors including the persistent high costs of
ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေရှိပါတယ်ထုတ်လုပ်ပြန်ပြူတာသယ်ယူပို့ဆောင်တာနဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်စရိတ်စကားတွေကတက်နေကြတာဒါအပြင်ဒေါ်လာငွေလဲနှုန်းကွာဟတာစတဲ့အချက်တွေပါဝင်ပါတယ်လူနေမှုစရိတ်တွေကြီးမားလာတာဟာလည်းအစားအစာဝယ်ယူစားသုံးနိုင်မှုအပေါ်တက်ရောက်မှုတွေရှိပါတယ်။ဒါကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့လက်လီဝယ်ယူသူတွေအတွက်ကုန်စည်နှုန်းမကျတာပါ
။ကမ္ဘာမှာကုန်စည်နှုန်းတွေကျလာပေမဲ့ဈေးကွက်တည်ငြိမ်လာမှုတော့မရှိဘူးလို့ဘန်ဘယ်ဟာဆင်ကပြောပါတယ်။စွိုင်းအင်ဈေးကွက်နဲ့ဓာတ်မြေဩဇာဈေးကွက်တွေမှာမသေးချာမရေရာမှုတွေမတည်ငြိမ်မှုတွေအများကြီးရှိနေတယ်လို့လည်းသူကပြောဆိုပါတယ်။လောင်စာနဲ့စွမ်းအင်ဈေးတွေဇက်တိုက်တက်နေတဲ့အတွက်လေသမားတွေမှာထုတ်လုပ်မှုကုန်ကျစရိတ်တွေများပြီးအမြတ်အစွန်းနည်းပါတယ်။လာမယ့်နှစ်မှာလေသမားတွေကြီးမားတဲ့အခက်အခဲနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းသူကပြောဆိုပါတယ်။ကုလသမဂ္ဂရဲ့ဂျာဝင်ညှိနှိုင်းပေးမှုကြောင့်ပင်လယ်နဲ့ဒေသကနေတဆင့်ယူကရိန်းကဂျုံနဲ့နှံစားသီးနှံတွေတင်ပို့နိုင်တဲ့အတွက်ကမ္ဘာဈေးကွက်မှာစားတောက်ကုန်ရရှိနိုင်မှုအခြေအနေတိုးတက်လာတယ်လို့လည်းမှတ်ချက်ပြုပြောဆိုခဲ့ပါတယ်ရုရှားကယူကရိန်းရဲ့အဓိကစိတ်ကမ်း၃ခုကိုပိတ်ဆို့ထားခဲ့တဲ့အတွက်ကမ္ဘာမှာစားတောက်ကုန်အကြအထက်ကိုဖြစ်စေခဲ့ပါတယ်ဒါပေမဲ့လည်းပြန်ဖွင့်ပေးဖို့ဇူလိုင်လထဲမှာသဘောတူညီချက်ရရှိခဲ့ပါတယ်ဒီလိုယူကရိန်းကစားတောက်ကုန်တွေတင်ပို့ခွင့်ရပေမဲ့အာဖရိကဆာဟာရာဒေသနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာအစားအစာလုံလောက်မှုအခြေအနေတိုးတက်မလာပါဘူးဘာဖြစ်လို့လဲဆိုတော့ဂျုံနဲ့နှံစားသီးနှံတွေကိုဝင်းငွေအလဲအလတ်ရှိတဲ့နိုင်ငံတွေကိုအဓိကထားတင်ပို့နေလို့ပါလို့ FAO ရဲ့အရာရှိဘန်ဘယ်ဟာဆင်ကပြောဆိုပါတယ
် So it did not really go to those countries that were or are most
ဒါကြောင့်ဒီစားတောက်ကုန်တွေဟာအဓိကအထည်လာတဲ့တိုင်းပြည်တွေဒါမှမဟုတ်ပြည်တွင်းဈေးကွက်မှာစားတောက်ကုန်လိုအပ်နေတဲ့တိုင်းပြည်တွေစီကိုမရောက်ရှိပါဘူးအချိန်တိုင်းတာတခုမှာတော့အခြေအနေတွေတိုးတက်ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ပါတယ်အဲ့ဒီတိုင်းပြည်တွေကိုလည်းစားတောက်ကုန်တွေတင်ပို့လိမ့်မယ်လို့မျှော်လင့်ရပါတယ် ကျွန်တော်တို့အနေနဲ့စားတောက်ကုန်ဝယ်ယူစားသုံးနိုင်မှုနဲ့လူနေမှုစရိတ်အကျအတဲတွေအတွက်စိုးရိမ်ပူပန်နေစေဖြစ်ပါတယ်
။ဝင်ငွေနှဲနဲ့ဝင်ငွေအလဲအလတ်ရရှိတဲ့နိုင်ငံတွေမှာမိသားစုတွေဟာသူတို့လစဉ်ဝင်ငွေရဲ့90ရာခိုင်နှုန်းကနေ60ရာခိုင်နှုန်းကိုအစားအစာအတွက်အသုံးပြုနေရတယ်လို့ဆိုပါတယ်။လက်လီဝယ်ယူစားသုံးရတဲ့စားသုံးသူတွေအတွက်ကုန်စည်နှုန်းတွေတိတိတသာကျဆင်းမှုရှိမလာဘူးဆိုရင်အစာအစာမလုံလောက်မှုရဲ့ကြရက်ရိုက်ခတ်မှုဟာအလွန်ပြင်းထန်နိုင်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကြီးဖြစ်တဲ့ FAO ရဲ့ဈေးကွက်နဲ့ကုန်သွယ်ရေးဌာနညွှန်ကြားရေးမှူးဘန်ဘယ်ဟတ်စင်ကပြောဆိုခဲ့ပါတယ်။ဒါကတော့ကမ္ဘာကုန်စည်နှုန်းနဲ့အကြအတဲတွေအကြောင်းကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ကမ္ဘာသတင်းတွေကမြန်မာအစီအစဉ်ကိုတင်ဆက်ပါမယ်။ဒီအစီအစဉ်ကိုဦးကျော်စံသာကတင်ဆက်တာပါ။မူရင်းသတင်းတွေရဲ့အားပေါ်ကိုမပြောက်ပြက်စီပဲစူးစီးတင်ပြပေးကြပါတယ
်။ပရဆန်ပြဂရုဘတ်တင်ပြလို့ရမီဒီယာတွေကမြန်မာနိုင်ငံအကြောင်းနဲ့ပတ်သက်ပြီးသုံးသပ်ချက်တွေအထက်မှာတော့ပထမဆုံးအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အလားအလာသုံးသပ်ချက်နောက်စစ်ကောင်စီနဲ့ရုရှားဆက်ဆံရေးတဲ့စစ်ကောင်စီတဲ့ဘယ်လိုအကျိုးအမြတ်တွေရလာနိုင်တယ်လဲစစ်ကောင်စီရဲ့စီဝိုင်းစနစ်ကိုကင်တွယ်ပုံစတာတွေပါဝင်မှာဖြစ်ပါခင်ဗျာပထမဆုံးပြောပြလိုတာကတော့မြန်မာဒီမိုကရေစီရဲ့ဗဟေလိဆွဲကောင်စီနဲ့ဆရီအပနာဘနာဂျီရေးသားထားတဲ့သုံးသပ်ချက်ဖြစ်ပါတယ်နိုင်ငံတကာဒီမိုကရေစီနေ့အထိမ်းအမှတ်ဆိုပြီးတော့ရေးသားထားတဲ့ဒီသုံးသပ်ချက်ကို orfonline.org မှာဖတ်ရတာဖြစ်ပါတယ် regime transition လို့ခေါ်တဲ့အုပ်ချုပ်ရေးပြောင်းလဲကိုလေ့လာတဲ့ပညာရှင်တွေကဒီမိုကရေစီဆိုတာဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲနဲ့တင်မလုံလောက်ဘူးနိုင်ငံရေးခေါင်းဆောင်စစ်တွေမှာအုတ်ထုတ်ဖို့အာဏာအလုံးလောက်ရှိရမယ်လို့ဆိုကြပါတယ်။ NLG အစိုးရဟာစစ်တပ်နဲ့သဘောမျှတဲ့ဆက်ဆံရေးကိုထိန်းထားပြီးသူတို့လူကြီးနဲ့စနစ်ကိုရောက်အောင်တဖြည်းဖြည်းလုပ်ယူဖို့စီစဉ်ခဲ့ပါတယ်တဲ့။ဒါကြောင့်တိုင်းရင်းသားပြဿနာအပေါ်စစ်တပ်ရဲ့ကင်တွယ်ပုံရိုဟင်ဂျာပြဿနာစားရိတ်ကိစ္စတွေမှာ NLG ကဝင်မဆွဲခဲ့ဘူးလို့ဆိုပါတယ်။စစ်တပ်ဟာသူတို့ခေါ်စီကန်းရှိသောဒီမိုကရေစီပေါ်ဆောင်ရေးအတွက်ဆိုပြီး2008ဖွဲ့စည်းပုံကိုသူတို့ပဲအာဏာအလေးစားအောင်ရေးဆွဲထားခဲ့တယ်လို့ဆိုပါတယ်။စစ်တပ်အကြီးအကဲကိုအရေးပေါ်ကာလအတွက်အချုပ်အခြာအာဏာအနှင်းထားခဲ့တယ်လို့ရေးပါတယ်။အဲတစ်ချိန်တည်းမှာပဲဒီမိုကရေစီခေါင်းဆောင်ပိုင်းရဲ့အာဏာချက်နဲ့ဗဟုချုပ်ကန့်မှုများလွန်မှုတို့ကြောင့်ဒီမိုကရေစီဖြစ်ထွန်းဖို့ခက်ခဲတွေကြုံခဲ့ရတယ်လို့သူရေးထားပါတယ်။2021အာဏာသိမ်းပြီးတဲ့နောက်မှာတော့စစ်တပ်ဟာဒီမိုကရေစီလိုလားသူတွေကိုနှိမ့်ကွပ်ပြီးနောက်လာမဲ့ရွေးကောက်ပွဲတွေမှာဘယ်ပါတီမှတောင်ပြူကမ်းပြူအနိုင်မရရှိအောင်စီစဉ်နေပါတဲ့။ဒါကြောင့်စစ်တပ်ကသာဆက်လက်ပြီးအာဏာကြီးစုနေလိမ့်မယ်။ဒီချိန်မှာပညာရှင်အများစုကတော့ပြုပြင်ပြောင်းလဲရေးဟာစစ်တပ်ကစတင်လှုပ်ဆောင်မှဖြစ်နိုင်မယ်လို့လည်းပြောနေကြပါသေးတယ်။ NUG အစိုးရကတော့ပုံမှန်အစိုးရတရားအဖြစ်လှုပ်ရှားနေပေမဲ့ပြင်ပအသိမှတ်ပြုခံရတာမရှိသေးပါဘူး။ဒါကြောင့်လက်ရှိမြန်မာနိုင်ငံရေးအလားအလာကတော့စစ်တပ်အာဏာကြီးစုရေးဘက်ကပဲရိမ့်နေလိမ့်မယ်လို့သုံးသပ်ထားပါခင်ဗျာ။ရုရှားနဲ့ပြည်ယူလုပ်တဲ့အတွက်မြန်မာပြဿနာတွေရောပါနိုင်ပေမဲ့အတိုင်းအတာတစ်ခုထိသာဖြစ်တဲ့ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားတဲ့ဆောင်းပါးကိုတော့တန်ခွီယီက Street Time မှာရေးသားထားတာတွေ့ရပါတယ်။ရုရှားနိုင်ငံ Vladivostok မှာသမ္မတပူတင်နဲ့တွေ့ဆုံခြင်းဟာပို့ကြုံမှုကြီးမရောက်နိုင်အာဏာသိမ်းပြီးကြတဲ့နိုင်ငံအကြီးအကဲတယောက်အဖြစ်ဆက်ဆံခံရတာဒုတိယအကြိမ်ဖြစ်ပါတယ်။ပထမအကြိမ်ကတော့ကမ္ဘောဒီးယားဝန်ကြီးဟွန်ဆန်းနေပြည်တော်ကိုသွားရောက်ခဲ့စဉ်တုန်းကဖြစ်ပါတယ်။ရုရှားဟာ2000ပြည့်ကစလို့2021အထိမြန်မာစစ်တပ်ဝယ်ယူခဲ့တဲ့လက်နက်ကိရိယာတွေအလုံးရ47ရာခိုင်နှုန်းကိုရောင်းချခဲ့တဲ့နိုင်ငံဖြစ်တယ်လို့ဆိုထားပါတယ်။အခုရုရှားရဲ့ထောက်ခံမှုဟာမြန်မာနိုင်ငံစစ်ကောင်စီရဲ့တည်ဝင်ဖြစ်မှုကိုအယောင်တင်ပေးလိုက်ရင်သာမကစစ်ကောင်စီရဲ့ဗန္ဒယီအခက်အခဲတွေကိုပါရောပါစေမှာဖြစ်ပါတယ်တဲ့။ရုရှားစီးပွားရေးနှန်းတွေကိုဒေါ်လာနဲ့မဟုတ်ပဲရုရှားရူဘယ်ငွေနဲ့ပေးဝယ်ခြင်းဟာကျငွေတံဘူးကျဆင်းမှုကြောင့်ဒေါ်လာကိုလူတွေဝယ်ယူစုဆောင်းနေချိန်ဒေါ်လာလိုအပ်မှုကိုရောပါသွားစေမှာဖြစ်တယ်လို့လည်းကျွမ်းကျင်သူတို့ကပြောကြပါသတည်းဒါပေမဲ့ရုရှားထိန်းချုပ်ထားတဲ့ဘဏ်တွေကိုတခြားနိုင်ငံသားငွေတစ်ခုခုပေးသွင်းပြီးမှရူဘယ်ငွေဖြစ်ပြောင်းလဲနိုင်မှာဖြစ်တဲ့အတွက်အခက်ကြုံနေရတဲ့မြန်မာနိုင်ငံအတွက်ဒါဟာနိုင်ငံသားငွေကိုပဲထိခိုက်မှာဖြစ်တယ်လို့ဆိုထားပါတယ်လောင်စာအခက်အခဲသက်သာမှုရရှိဖို့အတွက်အငယ်စားနျူကလ িয়ার စက်ရုံတိဆောက်မယ်ဆိုတဲ့ကိစ္စဟာလည်းမြန်မာနိုင်ငံကရုရှားနိုင်ငံပါနှစ်နိုင်ငံလုံးနိုင်ငံတကာရဲ့တံခါးပိတ်ဆို့မှုကိုရင်ဆိုင်နေရတဲ့နိုင်ငံတွေဖြစ်လေတော့အမှုမျိုးစွန့်ရင်ငင်းကြံစွာသုံးစွဲဖို့ ကိစ္စမှာကြီးကြပ်ကုန်ခဲ့ရတဲ့ IAEA ရဲ့အတင်းနဲ့အမခန်ကျဲပေးနိုင်ပါမလားဆိုတာလည်းမေးခွန်းထုတ်စရာဖြစ်နေတယ်လို့យေသထားပါခင်ဗျာ။ဆက်လက်ပြောပြခြင်းနဲ့သုံးသက်ချက်တစ်ပုဒ်ကတော့အနာသိညာကိုတုံ့ပြန်မဲ့အစားပြည်တွင်းစစ်ကိုတုံ့ပြန်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာ David Hood យေသထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။ဥရောပသမဂ္ဂနဲ့အာရှအပါအဝင်နိုင်ငံတကာအတိုင်းဝိုင်းတော်တော်များများကမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်ရောက်ရေးရေကောက်ခံ NLD အစိုးရလက်ထက်ကိုအာဏာပြန်ရရောက်ရှိရေးအတွက်အဓိကပြောဆိုနေကြပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကလည်းဒီမိုကရေစီလမ်းကြောင်းပြန်ရရောက်ရှိရေးအတိတ်ပဲရှိတဲ့ဆွေးနွေးပွဲတွေကိုချက်ချင်းလုပ်ဖို့လိုအပ်တယ်လို့ပြောခဲ့ပါသေးတယ်။ဒီလိုပဲနိုင်ငံတကာအတိုင်းအတာတော့အာဏာသိမ်းတော့ပြန်ပြင်ဖို့ပဲစဉ်းစားနေကြတာဖြစ်တယ်။အဲ့ဒီအစားအခုကြီးထွားပြင်းထန်လာနေတဲ့ပြည်တွင်းစစ်ကိုတုံ့ပြန်ဖို့ဘယ်လိုလုပ်မလဲဆိုတာကိုစုံဖြတ်ချက်ချမှတ်အချင်းဖြစ်နေတယ်လို့သူကပြောပါတယ်။အနာသိမှုကိုတုံ့ပြန်တာနဲ့ပြည်တွင်းစစ်ကိုတုံ့ပြန်တာဟာတစ်ခုနဲ့တစ်ခုအတော်ခြားနားမှုရှိတယ်လို့ဆိုပါတယ်။အနာသိမ်းတာကိုတုံ့ပြန်မှုဟာပုံနေမြဲကြနေမြဲအခြေအနေကိုပြန်လည်ရောက်ရှိရေးအတွက်ရည်ရွယ်တာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အားစုကြီးတွေနဲ့ဆွေးနွေးညှိနှိုင်းမှုဆက်လုပ်ဖို့သာဖြစ်ပါတယ်။ဒါဟာမဖြစ်နိုင်တော့ဘူး။တပ်မတော်ကလည်းစစ်တမ်းလျှောက်ကိုဘယ်တော့မှပြန်မှာမဟုတ်သလိုစစ်တပ်အုပ်ချုပ်တဲ့အုပ်ချုပ်ရေးကိုလည်းပဲအရသာတွေကဘယ်တော့မှလက်ခံနိုင်မှာမဟုတ်ပါဘူးတဲ့။ဆိုတော့လူရတော့မှကတော့စစ်တပ်တစ်ခုလုံးကိုပြုတ်ပြင်းပြောင်းလဲပြရတော့မှဖြစ်ပါတယ်တဲ့။ NUG ကလည်းဖက်ဒရယ်နိုင်ငံထူထောင်ဖို့ညီမညာချဆောင်ရွက်နေပြီဖြစ်တဲ့ဆိုတော့မြန်မာနိုင်ငံဟာအောင်ဆန်းစုကြည်ခေလွန်ကာလကိုစတင်ဝင်ရောက်နေပြီဖြစ်တယ်။ NUG အစိုးရဟာ NLD မဟုတ်ဘူးလို့လည်းဆိုထားပါတယ်။ဒါကြောင့်ပုံနေမြဲကြနေမြဲအခြေအနေဖြစ်ဖို့ပြောနေကြမယ်အစားအနောက်တိုင်းနိုင်ငံတွေတရုတ်နဲ့အာဆီယံအပါအဝင်နိုင်ငံတကာက NUG ကိုအသိအမှတ်ပြုပြီးမူရေးဆေးဝါးနဲ့ပတ်သက်မှုမရှိတဲ့တိုင်းဒေသအင်အားစုနဲ့ဆွေးနွေးပြီးဖက်ဒရယ်လမ်းကြောင်းကိုလိုက်သိမ့်ပြီးလို့ရေးသားထားပါခင်ဗျာမြန်မာစစ်တပ်ရဲ့တကယ်ပြောက်ွက်ဟာစီးပွားရေးမကျွမ်းကျင်ဘူးဖြစ်တဲ့ဆိုတဲ့ကောင်းစဉ်နဲ့ဘာမခဇာချာရီအဘူဇာယက်သဘောရအမျိုးယူရေရှာရီဇူးမှာဖတ်ရပါတယ်ဒါနဲ့အင်အားတောင်းတင်းပြီးကျန်တဲ့မြန်မာစစ်တပ်ကိုခုခံမှု NUG ကစတင်ပညာကိစ္စကမဖြစ်နိုင်ဘူးလို့ထင်ခဲ့တာတွေဟာအခုဆက်ကူလာအကြံမှာတော့မြန်မာစစ်တပ်ဟာစစ်နဲ့နာအစီအစီမှာဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါမှစစ်ကောင်စီရဲ့အကြီးမားဆုံးအနေချက်ကတော့စီးပွားရေးယူရင်းနေမှုပဲဖြစ်တယ်လို့ဆိုပါတယ်။စီးပွားရေးဟာတဟုန်ထိုးကျဆင်းနေတဲ့ပြည်တွင်းသတင်းထုတ်လွှင့်မှု GDP ဟာ2021မှာ18,000,000,000,000ကျုံသွားပြီး2022မှာဖွံ့ဖြိုးမှု300,000,000,000ရှိလာမယ်လို့ခန့်မှန်းနေကြတာဟာအလွန်အကျွံအကောင့်မြင်နေခြင်းသာဖြစ်တယ်လို့ပြောပါတယ်။ငွေကြေးဖောင်းပွားမှုက2022နှစ်လပိုင်းမှာ140,000,000ရှိခဲ့ပြီးအခုခါ180,000,000ရှိနေပါတယ်။စံစည်းနဲ့ဓာတ်ဆီဈေးဟာ300,000,000,000-500,000,000အထိမြင့်တက်နေပြီးနိုင်ငံတကာငွေကြေးရမှုတွေအဖွဲ့ IMF ရဲ့ခန့်မှန်းချက်အရမြန်မာနိုင်ငံအလုပ်သမားတွေရဲ့900,000,000ခန့်ရှိသောအလုပ်သမားအရေအတွက်တိတိကျကျ600,000ဟာအလုပ်လည်းမဖြစ်ကုန်တဲ့နိုင်ငံလူကြီး40,000,000မှာ CN number မှုစမှတ်ချက်အောက်ကိုရောက်နေပြီးသတ်သဖြင့်စီးပွားရေးကျဆင်းမှုအညွန့်တွေကိုဖော်ပြပါရယ်။ဒါကြောင့်လက်နက်ကိုင်တိုက်ပွဲတွေမှာအထူးနန်နေခြင်းစစ်ကောင်စီရဲ့စီးပွားရေးအခြေခံရိုင်းနဲ့လာပြီးသူတို့ရဲ့ဘက်ပေါင်းစုံစီမံခံွယ်မှုအမှားအယွင်းတွေဟာအဖက်ဆယ်မရအောင်ဖြစ်နေပြီလို့ဆိုပါရယ်။ဒီအခြေအနေမှာဒီမိုကရေစီနိကျတင်မြှောက်ထားတဲ့အစိုးရတရားကသာတရားဥပဒေစိုးမိုးရေးနဲ့ကျွမ်းကျင်တဲ့ပညာရှင်တွေကိုသုံးပြီးတိုင်းပြည်စီးပွားရေးကိုထိန်းသိမ်းကာကွယ်နိုင်မှာဖြစ်တယ်လို့မှတ်ချက်ပြုထားပါရခင်ဗျာ။ group အတွက်ကတော့ဒီလောက်ပဲဖြစ်ပါရခင်ဗျာ။ကျေးဇူးတင်ပါတယ်
။ဒါကတော့ကမ္ဘာသတင်းတွေကမြန်မာအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနေ့ပဲအတန်အလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့ညာဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL-70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တင်းနှင်းလာနေမနေ့ပဲအတန်လွင့်စီစဉ်နေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့အပစင်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတူတာနဲ့ကမ္ဘာတစ်လွှားထူးခြားတဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့မြန်မာကမ္ဘာမီဒီယာမြင်ကွင်းအစီအစဉ်ဖြစ်ပါတယ်။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းမှာဒီတစ်ပတ်မှာတော့တရုတ်ကျွေးမြေထောင်ချောက်နှုတ်ခမ်းဝါကိုရောက်နေတဲ့လာအိုဆိုပြီးတော့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ချင်းနိုင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန္တာကနေတရုတ်ကျွေးမြေထောင်ချောက်နှုတ်ခမ်းဝါကိုရောက်နေတဲ့လာအိုနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။နွန်ခိုင်းဆိုတာအေဂျန်စိတ်ငိမ့်တဲ့ထိုင်းမြို့လေးတစ်မြို့ပါ။မဲခေါင်မြေရဲ့အနောက်ဖက်ကမ်းပေါ်မှာတည်ရှိပြီးလာအိုနိုင်ငံရဲ့မြို့တော်ဘီယင်ကျန်းနဲ့မဲခေါင်မြေကြောင်အတိုင်းရေလမ်းအဆက်အသွယ်ရှိတဲ့နယ်စပ်မြို့လေးလည်းဖြစ်ပါတယ်။အဲ့ဒီနွန်ခိုင်းမြို့လေးကဓာတ်ဆီဆိုင်မှာလာအိုဘက်ကစီလာထည့်တဲ့သူတွေဟာကားတွေတဲ့စီအပြည့်ထည့်ပြီးတဲ့အပြင်ဂါလန်ဘုံးတွေနဲ့ပါအပူဝယ်သွားကြပါတယ်လာအိုမှာဓာတ်ဆီဆေးတွေကြီးတယ်ဝယ်လို့လည်းမရဘူးလို့လာအိုဒရိုင်ဘာတွေကပြောတဲ့အကြောင်းကိုနီကီအေရှားရဲ့အာရှဒေသဆိုင်ရာသတင်းတောက်မာဝါမချမ်မာကာကသူ့ရဲ့တရုတ်ကျွေးမီထောင်ချောက်6လန့်ခံနေရတဲ့လာအိုဆောင်းပါးမှာရေးသားထားပါတယ်လာအိုနိုင်ငံရဲ့ဓာတ်ဆီဆေးဟာဒီနှစ်ထဲမှာ100ရာခိုင်နှုန်းထိအောင်တက်သွားပါတယ်ဒါကြောင့်လာအိုတွေဟာနိုင်ငံဆက်သွယ်ထားတဲ့တရားကိုဖြတ်ပြီးဓာတ်ဆီဒီဇယ်ဆက်ပြာအစားအစာအဝတ်အထည်တွေကိုထိုင်းရဲ့နယ်စပ်မြို့လေးနွန်ခိုင်းမှာလာဝယ်ကြတယ်။တချို့ပစ္စည်းတွေကသူတို့စီမှာဝယ်လို့မရဘူး။ဝယ်လို့ရရင်လည်းဈေးရန်ကြီးတယ်လို့လာအိုရုံးဝန်ထမ်းတဦးကပြောတဲ့အကြောင်းကိုဆောင်းပါးမှာဖော်ပြထားပါတယ်
။လောလောဆယ်မှာလာအိုနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းက 25.6 ရာခိုင်နှုန်းရှိနေပြီးပြည်ပကျွေးမြေပမာဏက 18 ဘီလီယံရှိနေပါတယ်။အဲ့ဒီအထက်မှာတရုတ်ကိုပေးဆက်စရာအကျွေးက 12.2 ဘီလီယံဖြစ်ပါတယ်။တရုတ်ကိုပေးဆက်ရမယ့်ကျွေးမြေပမာဏဟာလာအိုနိုင်ငံ GDP ရဲ့ 64.8 ရာခိုင်နှုန်းနဲ့ညီမျှတယ်လို့ဆိုပါတယ်။ဒါအပြင်လာအိုအစိမ့်အရာရှိတွေအနေနဲ့ဖုံးကွယ်ထိန်ချန်ထားတဲ့ကျွေးမြေပမာဏဟာ6.69 ဘီလီယံလောက်ထိရှိနိုင်တယ်။အဲ့ဒီလိုဖုံးကွယ်ထိန်ချန်ထားတဲ့ကျွေးမြေပမာဏဟာလာအို GDP ရဲ့35ရာခိုင်နှုန်းရှိပြီးအများစုဟာတရုတ်ကျွေးမြေတွေဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာပံကတော့လာအိုရဲ့ကျွေးမြေဟာ GDP ရဲ့88ရာခိုင်နှုန်းထိတောင်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။လာအိုငွေကြေးကစ်ဟာလည်းတန်ဖိုးကျဆင်းနေပါတယ်။2022ခုနှစ်ဇွန်လမှာငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို15,000ကစ်ဖြစ်ပါတယ်။မှောင်ခိုဈေးကွက်မှာတော့ဒေါ်လာကို19,000ကစ်ထိဈေးပေါက်တယ်လို့ဆိုပါတယ
်။လာအိုစီးပွားရေးအခြေအနေဟာကြာရှုံးနိုင်ငံတစ်ခုစီကိုဥတီနေပြီးလာအိုပြည်သူတွေဟာအစိုးရဘက်တစ်ခါမှအခုလိုဒေါသထွက်တာမျိုးမတွေ့ဘူးလို့ထိုင်းရင်းနှီးမြှုပ်နှံသူတဦးကနီကီအေးရှားကိုပြောပါတယ်။နိုင်ငံခြားအရာငွေကြေးရောနယ်လာနေတဲ့လာအိုအစိုးရမှာနိုင်ငံခြားအရာငွေ 1.3 ဘီလီယံခန့်သာရှိတယ်လို့ခန့်မှန်းကြပါတယ်။ဒီငွေကြေးပမာဏဟာ2လစာသွင်းကုန်တန်ဖိုးအတွက်သာရှိတယ်လို့ဆိုပါတယ်။ဒါတောင်ပြီးခဲ့တဲ့နှစ်ကပြန်လည်ပေးဆက်เสียရှိတဲ့အကျွေးဒေါ်လာတန်း800ကိုတရုတ်ကလျှော်ပေးခဲ့လို့တက်တရာရနေတာလို့ဆိုရမှာပါ။အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့လာအိုနိုင်ငံဟာပင်လယ်ကမ်းရိုးတန်းမရှိတဲ့ကုန်းပိတ်နိုင်ငံငယ်လေးဖြစ်ပါတယ်။လူဦးရေ 9.4 သန်းသာရှိတဲ့လာအိုနိုင်ငံဟာဘာကြောင့်ဒီလိုအကျွေးနွန်နေရတာလဲနီကီအေးရှားရဲ့ဆောင်းပါးရှင်မာဝါမချမာကာကတော့တရုတ်နဲ့ကြီးမားတဲ့အခြေခံအဆောက်အအုံမဟာစီမံကိန်းကြီးတွေတည်ဆောက်ခဲ့တာဟာအဓိကအကြောင်းရင်းတစ်ခုလို့ထောက်ပြထားပါတယ်ဥပမာအားဖြင့်ဒေါ်လာတန်းရာပေါင်းများစွာအကုန်ကျခံပြီးတရုတ်ချင်းငွေတွေနဲ့တည်ဆောက်ခဲ့တဲ့အမြန်ရထားလမ်းစီမံကိန်းတွေကြောင့်လို့ဆိုပါတယ်နောက်တစ်ခုကတော့2000ပြည့်လွန်နှစ်တွေမှာမြေယာမသည်အရင်နည်းစီသို့ဆိုတဲ့ကြွေးကြော်တန်နဲ့စတင်ခဲ့တဲ့ ဖွံ့ဖြိုးရေးအိုင်ဒီယာနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအလွန်အကျွံလုပ်ခဲ့တဲ့အကျိုးဆက်လည်းဖြစ်ပါတယ်။ဒါ့အပြင်လာအိုကွန်မြူနစ်ပါတီရဲ့လွဲမှားတဲ့စီးပွားရေးစီမံခန့်ခွဲမှုတွေနဲ့ဒေါ်လာရှားပါးမှုအကျပ်တဲတွေကြောင့်ဖြစ်ရတာလို့ဆိုပါတယ်
။ဂျာမနီသတင်းဌာန DW ကလည်းလာအိုစီးပွားရေးအခြေအနေဟာပြိုလဲလို့ဇဲဇဲအနေအထားကိုရောက်ရှိနေပြီးဗန်နာရေးကဏ္ဍမှာကြီးမားတဲ့အကျပ်တဲကြုံတွေ့နေပြီးကျွေးမိတွေကိုလည်းပြန်ပြီးမပေးဆက်နိုင်တော့ဘူးလို့ဩဂုတ်လ၈ရက်နေ့ကရေးထားပါတယ်။လာအိုရဲ့ပြပကျွေးမိတွေမှာတရုတ်ကျွေးမိကအများဆုံးဖြစ်ပြီးအခြေခံအဆောက်အုံတွေတိစောက်တာနဲ့ရေအားလျှက်စစ်ထုတ်လုပ်ရေးတွေမှာအများဆုံးသုံးစွဲခဲ့ပါတယ်။အခုလိုဗန်နာရေးအကျက်တဲအကြီးကျယ်ရင်ဆိုင်နေရတဲ့လာအိုကိုပြိုလဲမသွားအောင်ပေးဆက်စရာရှိတဲ့အကျွေးတွေကိုတရုတ်အနေနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုတဲ့အစီအစဉ်တစ်ရက်လိုအပ်ပါတယ်။လာအိုပြိုလဲသွားရင်တရုတ်အနေနဲ့နိုင်ငံရေးရောစီးပွားရေးအရာပါကြီးမားတဲ့အရှုံးနဲ့ရင်ဆိုင်ရလိမ့်မယ်လို့ DW ကမှတ်ချက်ပေးပါတယ်။လာအိုစာတရုတ်စီကအကူအညီတွေယူသလိုဗီယက်နမ်စီကလည်းအကူအညီတွေယူပါတယ်။ဒါ့အပြင်ကာလရှည်မဟာမိတ်ဖြစ်တဲ့ရုရှားစီကလည်းအကူအညီတွေယူပါတယ်။ဒါကြောင့်လာအိုစာကျွေးမြေဝင်တို့ဝန်ပိုးပြည်နေုံသာမကတန်တမာရေးရှုပ်ထွေးမှုတွေပါကြုံနေရတယ်လို့လာအိုနိုင်ငံရေးအကဲခတ်တွေကဆိုပါတယ
်။မကြသေးခင်ကပဲတောင်အာရှနိုင်ငံတစ်ခုဖြစ်တဲ့သီရိလင်္ကာနိုင်ငံဟာပြည်ပကျွေးမီဒေါ်လာ59ဘီလီယံကိုမဆက်နိုင်သွင်းကုန်တင်သွင်းဖို့နိုင်ငံခြားငွေလုံးဝမရှိတော့တဲ့အဖြစ်ကိုရောက်ရှိပြီးနိုင်ငံအနေနဲ့ကိုဒေဝါလီခံခဲ့ရပါတယ်။ဒေဝါလီခံခဲ့ရတဲ့သီရိလင်္ကာနိုင်ငံဟာစီးပွားရေးသာမကနိုင်ငံရေးပါပြိုလဲခဲ့ရတာပါ။2021ဖေဖော်ဝါရီမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံဟာလည်းစီးပွားရေးရရောနိုင်ငံရေးရပါအိမ်နီးချင်းအင်အားကြီးတရုတ်နဲ့ရုရှားနိုင်ငံတို့အပေါ်မှီခိုအားထားလာရတဲ့အခြေဆိုင်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဝင်ရောက်လာတဲ့နိုင်ငံခြားယင်းနီးမြုပ်နှံမှုရဲ့83ရာခိုင်နှုန်းဟာတရုတ်နိုင်ငံရဲ့ယင်းနီးမြုပ်နှံမှုတွေဖြစ်တယ်လို့2021ဖေဖော်ဝါရီလမှာထုတ်ပြန်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးအဖွဲ့ISP မြန်မာရဲ့စစ်တမ်းမှာဖော်ပြထားတာဟာသတိပြုစရာအချက်ဖြစ်ပါတယ်။လာအိုလိုပဲတရုတ်ကျွေးမီနွန်နစ်နေတဲ့ဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံ18နိုင်ငံရှိတယ်လို့ Nikkei Asia ကဆိုပါတယ်ခင်ဗျာ
။ဒါကတော့ပြည်သွေးတိုင်းတင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့မြမပြည်ကပေးကြကဏ္ဍကိုတင်ပြပါမယ်။မအေးတန်လာကြောစီစဉ်တင်ဆက်တာပ
ါဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။အချစ်ဆုံးလေးဆိုတဲ့သောရရှင်ကဒီလိုနားထောင်ရခြင်းဆိုကျမကနန်းဟွန်မှာတရင်တွေကိုနိုင်ကိုရင်နဲ့အတူချင်းကြပါမယ်ဆိုပြီးတော့အရင်ကကြားနေကြတာနဲ့အခုကိုနိုင်ကိုရင်မရှိတော့ဘူးဆိုတော့တတိတော့အတော်ရသားဗျာတဲ့ကိုနိုင်ကိုကောင်းရသူကြီးလာပါစေတဲ့ဟုတ်ပါတယ်ဒီနေ့ပဲ Facebook မှာကိုနိုင်ကိုတက်ပုံနေပြန်ပြတော့တက်လာလို့ကြည့်နေမိပါသေးတယ်သရရှင်နေနေ့စဉ်တရင်ပို့နေတဲ့သူကိုသရရှင်နေတတိရမယ်ဆိုတာမှန်ပါတယ်နော်ကျွန်တော် UN ကိုဘလို့တိုက်ရိုက်ဆက်သွယ်လို့ရနိုင်လဲလို့မေးလာတဲ့သောရရှင်တယောက်ကတော့ email လိပ်စာရှာပြီးတော့ပေးပို့လိုက်ပါတယ်နော် email လိပ်စာက inquiries2@un.org ဖြစ်ပါတယ်စလုံးပေါင်းက inquiries number 2တစ်ဆက်သေးပါ inquiries2@un.org ဖြစ်ပါတယ်ဒီရေကပေးစာများအစီအစဉ်ကိုရေးလာတဲ့စာရီးထဲမှာအများစုကတော့မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရေးလာကြတာတွေဖြစ်ပါတယ်။မောင်တန်းဆိုတဲ့သောရရှင်ကတော့ဒီလိုအခြေအနေတွေကိုကဘာကြီးကဘာကြောင့်ထိုင်ကြည့်နေတာလဲဆိုပြီးတော့မေးခွန်းထုတ်လာပါတယ်
။ကျင်းနိုင်ငံညှင်းလောက်တာကိုကဘာကြီးကလက်ပိုက်ကြည့်နေကြတာအဟောမိပါတယ်။နျူကလ িয়ার လက်နက်ရှိတဲ့နိုင်ငံတွေကချိန်ချောက်တာကိုကဘာနိုင်ငံတွေခံစားနေရပြီထင်ပါတယ်။ဝိုင်းဝန်းပြီးဖြေရှာကြဖို့လိုပါတယ်။က ကဘာကြီးငြိမ်းချမ်းကြပါစေ။တဘာဝဘေးနဲ့စစ်ဘေးတို့ရင်အပေါင်းမှာကင်းဝေးကြပါစေ
။ဒါကတော့ကဘာမှာဖြစ်ပေါ်နေတဲ့ဆေးရည်ပရိဘက်ခါနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါလိမ့်ရှင်။နောက်ထပ်သောရရှင်တယောက်သူကတော့မကွေးတိုင်းဒေသကြီးကဒီလိပ်စာတီချန်နဲ့စာရေးလာပါတယ်။သူတို့ဒေသမှာကြုံနေရတဲ့ဒီဖမ်းဆီးမှုတွေတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာပါတယ်
။မကွေးတိုင်းဒေသကြီးနမောင်မြို့နယ်ဒန်းလွန်ပင်ကြီးရွာမှာရဲကြီး NLD ပါတီဝင်တဦးရဲ့နေအိမ်ရဲ့ PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ရွာသားတဦးရဲ့နေအိမ်ရဲ့စုစုပေါင်းနေအိမ်နှလုံးကိုအာဏာသိမ်းစစ်တပ်ကလာရောက်ချိတ်ပိတ်သွားပါတယ်။တခြားဖမ်းခံထားတဲ့ရွာသားတွေကိုလည်းထောင်ဒဏ်3နှစ်ကနေ20အမျိုးမျိုးချမှတ်ပါတယ်။ရွာကိုလည်းအငေးကောက်ပြီးအနာသိစစ်တပ်နဲ့ရဲတွေဝင်လို့ရှိပါတယ်။သတင်းပို့တဲ့သူကလည်းဖမ်းမှာကြောက်ရသေးတယ်။သတင်းမီဒီယာကနေသတင်းဖော်ပြတာမတွေ့ရလို့ VOA ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကနေပေးပို့လိုက်ရပါတယ်ခင်ဗျာ
။ဒီသောရရှင်ဒီမှာရွာကိုလည်းအငေးကောက်ပြီးတော့အနာသိစစ်တပ်နဲ့ရဲတွေကဝင်လို့ရှိတယ်ဆိုတာကျမတို့ဒီဖတ်ပေးတဲ့ကိုရန်နိုင်ကလည်းအငေးကောက်တယ်ဆိုတာဗာလဲလို့မေးလာတယ်လို့ကျမလည်းသိပြီးတော့ဒီစကလုံးကိုမကြားဘူးလို့သဘောမပေါက်ပါဘူးเนาะဒါမဲ့လေဒီသောရရှင်ရေးလာလို့ကျွန်မလည်းဒါ delete စကားလားဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်အညှိုးထားရလို့များဆိုသလားဆိုပြီးတော့လည်းတွေးနေမိပါတယ်ရှင်ဒါမကွေးတိုင်းကမ်ဘလူမျိုးကအခြေအနေဖြစ်ပါတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့သခိုင်းတိုင်းကရေးလာတဲ့သောရရှင်မှာကမ်ဘလူမျိုးမှာကြုံတွေ့နေရတဲ့ကျန်းမာရေးအခက်အခဲကိုရေးလာပါတယ
်သခိုင်းတိုင်းဒေသကြီးကမ်ဘလူမျိုးမှာအောင်တုခဆေးရုံဆိုတာရှိပါတယ်တနေ့လုံးကအာကူအထာပြုနေရပါတယ်ဆက်ဆက်မြို့နယ်များဖြစ်တဲ့ကျွန်းလှကောလင်းဝင်းတူပင်လယ်ဘူးတစဲဆရှိတဲ့မြို့နယ်များကလာကူရတာပါဒီကာလမှာကျမ်းမာရေးဌာနကအလုံးမဖြစ်ပါဘူးဘယ်သူကမှလည်းဆေးရုံကိုမသွားကြပါဘူးကမ်ဘလူဆေးရုံမှာရေပေါ်ထိခိုက်လူနာကိုဗစ်လူနာသာရှိပြီးပြည်စုစောင့်ရှောက်မဲ့ဆရာဝန်သူနာပြုမရှိပါဘူးနန်း CDM တချို့ဆရာဝန်တွေပြန်လာပေမဲ့အကုန်မရှိလို့လုပ်ငန်းမလဲပတ်ပါဘူးဒေသခံတွေကပုဂ္ဂလိကဆေးရုံကိုပဲအားထားနေရတာပါဆေးရုံကိုလုပ်ငန်းလိုက်စင်စစ်တာအကြောင်းပြပြီးဝင်စစ်ပြီးပိတ်ခိုင်းပါတယ်အဓိကသူတို့ရည်ရချက်ကတော့ဆေးရုံပိုင်ရှင်ရဲ့အမျိုးသမီးကဆရာဝန် CDM ဖြစ်ပြီးရှောင်နေရတာရဲ့သူ့ရောက်မှက NLD ကိုယ်စားလှယ်ဖြစ်နေလို့တော့သုံးသက်ရပါတယ်လွှတ်တော်ကိုယ်စားလှယ်ဆရာဝန်မတို့ရှောင်နေပေမဲ့ဆေးရုံလက်ပတ်နေတာကိုမကျေနပ်လို့ထင်ရပါတယ်တခြားပုဂ္ဂလိကဆေးရုံရှိပေမဲ့မပိတ်ခိုင်းပါဘူးတရင်ကိုအသေးစိတ်ထပ်မံစုံစမ်းပြီးမှတင်လို့ရပါတယ
်ဒါကသခိုင်းတိုင်းတို့မကွေးတိုင်းတို့မှာကြုံတွေ့နေရတဲ့ဒီဒေသခံတွေကြုံတွေ့နေရတဲ့အခြေအနေတွေကိုသူတို့ရေးပြီးတော့ပြောလာတာဖြစ်ပါတယ်ရှင်။ဘရရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်။နာမည်ဆန်းဆန်းသတိရတဲ့အခါတိုင်းဆိုပြီးတော့ရေးလာတဲ့ဘရရှင်တယောက်ကတော့သူကမေးလာတာပါ။သူကစာရေးရုံနဲ့ရေးတာမဟုတ်ပါဘူး။မေးလာတာပါ။
အန်နီတို့ရေမြန်မာပြည်မှာကုန်စည်နှုန်းတွေဒီလောက်တက်နေတာကျမတို့ပြည်သူတွေဘာများလုံဆိုင်ရမှာလဲရှင်မကြဘူးတာကြားနေရတယ်မြေုပ်သီး30တောင်း2000ကျပ်စီး30တောင်း1000ကျပ်ကုန်စည်နှုန်းတွေကတက်နေတာကျမတို့ပြည်သူတွေဘာတွေလုံဆိုင်ရမှာလဲရှင
်မြန်မာနိုင်ငံမှာကုန်စည်နှုန်းတွေဘာလို့အလောက်တက်နေတာပါလဲတဲ့ဟုတ်ကဲ့ကုန်စည်နှုန်းတက်တာကတော့တစ်ကမ္ဘာလုံးဖြစ်ပါတယ်နော်အမေရိကန်ပြည်ထောင်စုမှာလည်းဒီစားကုန်တွေဈေးအထူးတက်ပါတယ်။တက်စီတွေလည်းအထူးတက်ပါတယ်။ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကဝင်ငွေနဲ့နည်းနည်းခံထားတယ်လို့ပြောရပါမယ်နော်။မြန်မာနိုင်ငံမှာတော့ဒီလိုကုန်စည်နှုန်းတွေတက်နေတဲ့အတွက်ကြောင့်မလို့ဒီလကလည်းပုံမှန်မရရှိနေတဲ့အနေအထားမှာသွားရရှင်နေမြန်မာနိုင်ငံကပြည်သူအများစုဒုက္ခရောက်ကြရတာဖြစ်ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံမှာနေစဉ်စားဝတ်နေရေးအထူးဒုက္ခရောက်ရတဲ့အတွက်ကြောင့်မလို့နေကနေပြီးတော့နိုင်ငံသားထွက်ပြီးတော့ဝင်ငွေရတဲ့အလုပ်လုပ်ချင်ပါတယ်ဆိုတော့ကြံရမရကျမတို့စီကိုစာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကဂျပန်သွားချင်ပါတယ်တဲ့
တခုလအကူညီပေးနိုင်မလားဂျပန်စာတန်တန်းတက်ပြီးစိတ်ချရတဲ့အေဂျင့်တွေနဲ့အလုပ်သွားလုပ်ချင်လို့ကူညီပါနော်သတင်းမီဒီယာတွေသိပါတယ်ယုံကြည်စိတ်ချရတဲ့အေဂျင့်တွေနဲ့ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါအလိန်ညာတွေနဲ့တွေ့မှဆိုလို့တောင်းတူလေသမားတောသားမို့လို့ပါဗျာပြပအလုပ်ထွက်လုပ်ချင်လို့ကူညီပါနော်မြန်မာပြည်တွင်းမှာဘလို့မှအဆင်မပြေလို့ပါဗျာ
ဟုတ်ကဲ့ပါဒီလိုသွားရှင်နေမကြာခဏနိုင်ငံသားကိုသွားခြင်းနဲ့အတွက်ကြောင့်မလို့နီလန်ကောင်းလေးများရှင်ပေးပါဆိုပြီးတော့စာရေးကြတဲ့စာတွေကိုမကြာခဏရရှိပါရနော်ကျမတို့ကလည်းသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကိစ္စတွေနဲ့ဘလို့မှမအဆက်ဖက်နဲ့အကူအညီမပေးနိုင်ပါဘူးလို့ပဲဒီတစ်ခါတော့ပြန်ကြားခြင်းပါတယ်ကျမများသောအားဖြင့်လည်းအဲ့လိုစာမျိုးတွေကိုတော့ပြန်ကြားမနေတော့ပါဘူးဒါပေမဲ့မြန်မာနိုင်ငံမှာလူတိုင်းကြက်တဲနေတဲ့အခြေအနေကိုရေးလာကြတဲ့စာတစောင်ဖြစ်တဲ့အတွက်ကြောင့်မလို့အခုလိုဖော်ပြပေးလိုက်တာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့အကောင့်ကိုမဖော်ပြပါနဲ့လို့ရေးလာသေးတာပါ သူကတော့ရန်ကုန်မှာကြုံတွေ့နေရတဲ့နေ့စဉ်နေထိုင်မှုအခက်အခဲတခုနဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ
် VOA ခင်ဗျာအကောင့်မဖော်ပြပါနဲ့ရန်ကုန်တိုင်းတောင်ဥက္ကလာပမှာအခုတလော EPC နေသားဝန်ထမ်းတွေရက်ွက်တွေဝင်ပြီးတောင်းညနေပါတယ်ရက်ွက်တွေကတချို့အိမ်တွေကိုမီးလိုက်ဖြတ်နေတာပါအဲ့လိုသူတို့မီးဖြတ်မယ်လို့လုပ်တဲ့အိမ်ကလည်းမီတာကဆောင်းထားတဲ့အိမ်ဖြစ်နေပြန်ပါတယ်လာတဲ့ဝန်ထမ်းကလည်းစာရွက်စာရန်အပြည့်စုံနဲ့ပါပဲဒါပေမဲ့သူတို့စာရွက်ထဲမှာမီတာကဆောင်းပြီးကြောင်းဘာလို့ပြမထားသလဲဆိုတာပါပဲ EPC ရေတေချာစီစစ်ကြပါအောင်လို့ပြောချင်ပါတယ်ခင်ဗျာ
EPC ကိုတေချာစီစစ်ပါအောင်လို့ပြောပေးပါတယ်ဒီတော်ရရှင်တေချာမှားလာပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ဒီ EPC နဲ့ပတ်သက်ပြီးတော့ပဲဒီသူတို့မီတာကားတွေအများကြီးဆောင်ရတဲ့အကြောင်းကိုရေးလာတာပါအတိအကျကိုတော့ကျွန်မအမှတ်ချက်တွေအများကြီးလိုက်ဖတ်ပြီးတော့တေချာရကလုံးတွေမမှတ်မိတော့လို့တေချာမပြောပြနိုင်တာဖြစ်ပါလိမ့်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေအနေကင်းပေးရှင်တဲ့တရင်တစ်ပတ်ဆောင်းနိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြည်အားပေးစာကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်နိုင်ငံတကာသတင်းတွေကြီးစုနားတော်တာဆင်ရတဲ့အခါဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘိုးတူတာရရှိစေဖို့မန်းညိုညိုလွင်ကအစီအစဉ်တင်ဆက်ပေးထားတာပါဒီတစ်ပတ်မှာတော့ကမ္ဘာပေါ်မှာဒီမိုကရေစီစနစ်ကျင့်သုံးအုပ်ချုပ်နေတဲ့နိုင်ငံတွေအကြောင်းကိုပြောပြပေးထားပါတယ်ခင်ဗျာ
လလပီတရားမျှတမှုရှိတယ်ဆိုတော့ဒီမိုကရေစီအုပ်ချုပ်မှုရန်နေရစနစ်ဆိုတာကိုကမ္ဘာနိုင်ငံအများစုမှာနေထိုင်ကြတဲ့နိုင်ငံသားတိုင်းကလိုလားကြတာပါဂရိဘာသာကဆင်းသက်လာတဲ့နိုင်ငံသားများရဲ့စီးမြင်နဲ့အာဏာလို့အဓိပ္ပာယ်ရတဲ့ဒီမိုကရေစီစနစ်ကိုအခုကာလမှာကမ္ဘာနိုင်ငံပေါင်း100ဝန်းကျင်လောက်မှာတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာမှ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြည့်အနာစာရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါ အမျိုးစနအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကိုပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်လိုက်မှုရှိတဲ့ဥပဒေစီးနင်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာပွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။လေ့လာသူပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်မတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်။လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာစာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာဒီမိုကရေစီအပြည့်အဝဆုံးထိတ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden,New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။ Scandinavian နိုင်ငံတွေလို့ပြောကြတဲ့ဥရောပတိုင်းမြောက်ဘက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်းတွေထဲမှာတွေ့ရပါတယ်။အာရှတိုင်းမှာတော့ Taiwan, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစင်းမှာတွေ့နိုင်ပါတယ်။အာရှနိုင်ငံတွေကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကမ္ဘာကမှတ်ယူထားတဲ့ American ပြည်အောင်စုကိုတော့ဒီမိုကရေစီပြည်ဝတဲ့23နိုင်ငံစင်းမှာမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအစာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစင်းမှာတွေ့ရပါတယ်။ကမ္ဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစင်းမှာတွေ့နိုင်တာပါ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဖဂန်နစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့စီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိတ်တန့်ငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတခုဖြစ်တဲ့လာအိုနဲ့မြန်မာအင်္ဂလိပ်ချင်းတရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံစင်မှာတွေ့နိုင်ပါတယ်ရှင်။
မညညလွင်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကဘာတလာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုအီလီနိုက်ပြည်နယ်ချီကာဂိုမြို့စင်ဂျေဘုံရပ်ကွက်မှာဂျိမ်းစ်ဘွန်ရုပ်ရှင်အနှစ်60ပြည့်အမှတ်အထိန်အမှတ်ဖြင့်ကဘာအကြီးဆုံးကွန်မေ့စ်ပြောင်းမှုခင်းဝင်ကဘာကြီးတစ်ခုကိုဖန်တီးထားပါတယ်အမေရိကန်နိုင်ငံချီကာဂိုမြို့ကအမှုပညာရှင်တူဖြစ်တဲ့ဂျင်းဘာချာကတော့လမ်းပေါ်ကဂျိုင်းကွက်တွေကိုမှန်စီကြွေပြားပကြီပုံနေနဲ့လိုက်ဖားနေပါတယ်။ဒီလိုကဘာတလောက်ကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြပါမယ်
။အခုဆက်ပြီးကဘာတလောက်ကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ရှီကာဂိုမြို့စင်ဂျေဘုံအရက်မှာ James Bond ရုပ်ရှင်အနည်း60ပြည့်အထိမ်းအမှတ်ကဘာအကြီးဆုံး Comics ပြောင်းမှုကင်းဝင်ကဘာကြီးတစ်ခုကိုဖန်တီးထားပါတယ်။အမေရိကန်နိုင်ငံရှီကာဂိုမြို့ကအမှုပညာရှင်တဦးဖြစ်တဲ့ဂျင်းဘတ်ချာကတော့လမ်းပေါ်ကဂျိုင်းကွက်တွေကိုမှန်စီကြွေပြားပကြီးပုံတွေနဲ့လိုက်ဖာနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။အမေရိကန်ပြည်ထောင်စုအီလီနိုယ်ပြည်နယ်ရှီကာဂိုမြို့စင်ဂျေဘုံအရက်မှာဂျင်းစ်ဘွန်ရုပ်ရှင်အနှစ်60ပြည့်အထိမ်းအမှတ်ကဘာအကြီးဆုံးကွန်မစ်ပြောင်းမှုခင်းဝင်ကဘာကြီးတစ်ခုဖန်တီးထားပါတယ်။ကဘာကျော်ဝတ္ထုဆက်ကောင်လျှို့ဝဲ6လရေးသမား James Bond ရဲ့မျက်နှာပုံစံတွေနဲ့ပြောင်းခင်းကြီးကိုဖန်တီးတိဆောက်ထားတာဖြစ်ပြီးနှစ်စဉ်တစ်နှစ်နဲ့တစ်နှစ်ပုံစံမတူအောင်ခေါင်းစဉ်ပြောင်းပြီးဆောက်လုပ်လေရှိတယ်လို့ Richardson စွန့်စားကန်ချန်ပိုင်ရှင်တဦးဖြစ်သူ George Richardson ကပြောပါရယ်ပြောင်းမှုခင်းဝင်ကဘာကြီးဟာ28ဧကကျယ်ဝန်းနဲ့ခြံထဲမှာတိဆောက်ထားတာဖြစ်ပြီးအထက်ကရှောက်လန်းတွေရဲ့အရှိကတော့10မိုင်လောက်ရှိပါတယ်ဒီဝင်ကဘာကြီးပြီးခဲ့တဲ့စနေနေ့တုန်းကဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒီ site ခင်းကို GPS တပ်ဆင်ထားတဲ့ထွန်စက်နဲ့တခါလေးပဲဒီ James Bond အယုတ်တွေထွက်အောင်အပင်တွေကိုမျိုးစေဘဝကတည်းကအသေးစိတ်ပုံသွင်းစိုက်ပျိုးခဲ့တာပ
ါ American နိုင်ငံ Chicago မြို့ကအမှုပညာရှင်တူဖြစ်တဲ့ Jim Batra ကလမ်းပေါ်ကဂျိုင်းကွက်တွေကိုမှန်စီကြွေပြားပကြီးပုံတွေနဲ့လိုက်ဖာနေပါတယ်အီတလီနိုင်ငံပုံပေမီးတောင်ပောက်ကွဲမှုကနေမပြည့်စည်ပဲကျန်နေခဲ့တဲ့မန်စီကြွေပြားအမှုပညာလက်ရာတွေကို2013ခုနှစ်မှာပြန်လည်ရှာဖွေတွေ့ရှိခဲ့တာကိုမြင်ခဲ့ပြီးတဲ့နောက်တော့လမ်းမပေါ်တွေမှာဂျိုင်းကွက်တွေကိုလိုက်ဖာဖို့အကြံရခဲ့တာပါသူဟာလမ်းပေါ်ကအမှုပညာရှင်တယောက်ဖြစ်လာဖို့မရည်ရွယ်ခဲ့ပေမဲ့လမ်းပေါ်ကအပေါက်တွေကိုလိုက်ဖာတဲ့အတွက်တခြားသူတွေကသူ့ကိုလမ်းပေါ်ကအမှုပညာရှင်တယောက်အဖြစ်သတ်မှတ်ခေါ်ဆိုကြတယ်လို့ဘတ်ချာကပြောပါတယ်သူ့မှန်စီပကြီးပုံတွေထဲမှာ
ချောင်းပုံကလေးတွေအချင်းတုပ်ပုံကလေးတွေကအစအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုဝေဖန်တဲ့နိုင်ငံရေးစာသားတွေလည်းပါဝင်ပါတယ်အခုအချိန်ထိတော့မန်စီတကြီးပုံပေါင်း103ခုလောက်ဖန်တီးထားပြီးတော့အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC မှာလည်းဒီလိုပကြီးပုံလေးတွေဖန်တီးဖို့အတွက်တလကြာရောက်နေပါတယ်ခင်ဗျာ
မြန်မာဗန်ကောက်မြို့ကဟိုတယ်တစ်ခုဟာကမ္ဘာအကြီးဆုံးနက်ဂရိုနီကော့ခ်တေးလ်ရက်ကိုဖန်တီးပြီးဂင်းနေကမ္ဘာစံချိန်တင်တင်လိုက်ပါတယ်။အီတလီကော့ခ်တေးလ်ရက်တစ်မျိုးဖြစ်တဲ့နက်ဂရိုနီဟာဂျင်အရက်နောက်အီတလီအရက်ကမ်ပါရီနဲ့အီတလီဝိုင်တစ်မျိုးဖြစ်တဲ့ရိုဆိုဘာမော့စ်တို့ကိုရောစပ်ဖန်တီးထားတာပါ။ဗန်ကောက်မြို့မှာရှိတဲ့ကင်တန်မာလိုင်းဟိုတယ်မှာစံချိန်မြောက်ဆင်းပါတဲ့နက်ဂရိုနီကော့ခ်တေးလ်သတင်းပတ်မှာဖန်တီးခဲ့တဲ့ဒီကော့ခ်တေးဟာလီတာ630ကျော်ရှိပြီးဖန်ခွက်ပုံစံဖန်တီးထားတဲ့ရေခဲပုံးကြီးတစ်ခုထဲမှာပြုလုပ်ခဲ့တာပါ။ဒီပုံကြီးကတော့အတွင်းကအကြီးအောင်ပလတ်စတစ်ပုံဖြစ်ပြီး6ပေနီးပါးမြင့်တယ်လို့4ပေခွဲနီးပါးအကျယ်ရှိပြီးဘေးနားပက်လေကရေခဲတုံးတွေအုပ်ထားတဲ့အတွက်အလေးချိန်ပေါင်း880ကျော်လေးပါတယ်။အရင်ကစံချိန်ဟောင်းဖြစ်တဲ့904လီတာကိုကျော်လွန်ပြီးတော့633လီတာကျော်ရှိတဲ့ကော့ခ်တေးလ်ကြီးကိုဖန်တီးပြီးကမ္ဘာစံချိန်တင်လိုက်တာပါ။ဟိုတယ်အနေနဲ့အခုလိုပြုလုပ်ခဲ့ပြီးတဲ့ကော့ခ်တေးလ်ကိုလာမယ့်ရက်အတွင်းမှာကုန်အောင်ဖြန့်ချိမှာဖြစ်တယ်လို့ဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကဒိုင်လူကြီးတူကပြောပါတယ်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သဘာဝသမိုင်းပြတိုက်ကခေါင်းနှလုံးနဲ့လက်ကလေးတစ်ကောင်ဟာအသက်25နှစ်ပြည့်သွားပြီးတော့ကမ္ဘာအသက်ကြီးဆုံးခေါင်းနှလုံးနဲ့လက်ကလေးဖြစ်လာတယ်လို့ဒီပြတိုက်ကလက်ကလေးကိုစောင့်ရှောက်သူအန်ဂျယ်လီကာဘိုကွင်းကပြောပါတယ်အကြောင်းကတော့တောထဲမှာဆိုရင်ခေါင်းနှလုံးနဲ့လက်ကလေးဟာသူ့ကိုရံပြူးမဲ့သူတွေကိုရှောင်ရှားဖို့အတွက်သူ့အခွန်ထဲကိုခေါင်းနှလုံးတစ်ပြိုင်တည်းမဝင်နိုင်တဲ့အတွက်အချိန်မတိုင်ခင်သေဆုံးရလေရှိပါတယ်ဂျန်နက်စ်လို့နာမည်ပေးထားတဲ့ဒီလက်ကလေးဟာကောင်းနှလုံးအပြင်နှလုံးနှစ်ခုနဲ့အဆုတ်နှစ်စုံပါပေမဲ့လည်းအစာချေစနစ်ကတော့တစ်ခုပဲပါဝင်ပါတယ်။ကောင်းနှလုံးပဲရှိတဲ့အတွက်လည်းကွဲပြားတဲ့စိတ်အခြေအနေနှစ်ခုရှိပြီးတော့အစာအသောက်တွေမှာလည်းအကျိုက်မတူတာနဲ့စိတ်သဘောထားမတူတာတွေကြောင့်လမ်းလျှောက်ရမှာလည်းဘယ်ဘက်ကိုသွားမလဲဆိုတဲ့အချိန်အခါမျိုးတွေမှာပြိပခါဖြစ်လေရှိပါတယ်။ဒါကြောင့်လည်းဒီလိတ်ကလေးကိုပက်လက်မလန်သွားအောင်အမြဲတမ်းစောင့်ကြည့်နေရပါတယ်။
ဒါကတော့ကဘာတော်ကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထေးတို့ပြောပြခဲ့တာဖြစ်ပါရခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိင်္ဂီထိုက်ကပြောပြပါမယ
်ဗြိတိန်ပြည်မှဒုတိယမြောက်အဲလစ်ဘက်ဟာတိတ်ခါရှိပြီးဂုံတည်ရည်နဲ့ပြည်ဆုံးသူတာဝန်ကိုဥစားပေးထားရသူအဖြစ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်လန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာတနင်္လာနေ့ကျင်းပမယ့်ကွယ်လွန်သူပြည်မကြီးအဲလစ်ဘက်ရဲ့ဇာပနာကိုတက်ရောက်ဖို့ရောက်နေတဲ့အမေရိကန်သမ္မတနဲ့သမ္မတဂရော့ဂျေးဘိုက်ဒန်တို့ဟာတနင်္ဂနွေနေ့ကဝမ်းနဲ့မှတ်တမ်းမှလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်ယူကရိန်းတပ်တွေရုရှားလက်ကပြန်လည်သိမ်းပိုက်ခဲ့တဲ့အရှေ့မြောက်ဒေသအီဇီယွန်နဲ့တခြားမြို့တွေမှာစစ်ပွဲတွင်သေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုတနင်္ဂနွေနေ့မှာယူကရိန်းတာဝန်ရှိသူတွေလိုက်လံရှာဖွေခဲ့ပါတယ်။တွေ့ရှိတဲ့ရုပ်အလောင်းအလုံးကိုတော့ခါခိပ်ကိုပို့ဆောင်มาဖြစ်တယ်လို့အီဇီယွန်မြို့ရဲ့အုပ်ချုပ်ရေးမှူးဗလာရီမာချန်ကိုကပြောပါတယ်။နောက်နှစ်ပတ်အထိဆက်လက်ရှာဖွေတူးဖော်သွားမှာလည်းဖြစ်ပါတယ်။မြုံနှံထားတဲ့နေရာတွေအတော်များများရှိတယ်လို့လည်းမာချန်ကိုကပြောပါတယ်ရှင်။ဟန်ဂေရီနိုင်ငံမှာအကြမ်းလိုက်စားမှုနဲ့ဒီမိုကရေစီရုပ်ရော်လာမှုတွေအပေါ်စိုးရိမ်ချက်ကြောင့်ရန်ပုံငွေယူရို 9.5 ဘီလီယံဖြတ်တောက်ဖို့ဥရောပသမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ကတောင်းဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့စေဂျောသက်မင်းကလေးတွေကိုကြောင်းပြန်တက်ခွင့်ပေးဖို့တာလီဘန်တွေကိုကုလသမ္မတကတနင်္ဂနွေနေ့မှာတိုက်တွန်းပါတယ်။မင်းကလေးတွေကိုကြောင်းတက်ခွင့်ပိတ်ပင်တာနှစ်ပတ်လည်ရှိပြီဖြစ်တဲ့ချိန်မှာပဲကုလသမ္မတကအခုလိုတောင်းဆိုတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်။
တရင်ချင်းကျုပ်တွေကိုမသိငီထိုက်ကပြောပြသွားတာပါကျွန်တော်တို့ဒီကနေ့မနေ့အတန်လွင့်အစည်းအဝေးကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရမှုအဖြစ်နဲ့ကကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်ရုပ်တံနဲ့အတန်ပန်းအင်ဂျင်နီယာတွေကတော့ Charles Tammon နဲ့ Zina Abdel Rahman တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တနင်္လာနေ့မနေ့ဖက်အတန်လွင့်အစည်းအဝေးလည်းဒီမှာတင်မဲ့ပြဆိုမှုဖြစ်ပါတယ်သောတာရှင်မြန်မာပြည်သူပြည်သားများဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.